American တပ်တွေဖိလစ်ပိုင်မှာရှိနေမှုကိုမလိုလားတဲ့ဖိလစ်ပိုင်သမ္မတ Rodrigo Duterte ကြောင့်တင်းမာမှုတွေဖြစ်နေတဲ့နိုင်ငံခြားမဟာမိတ်ဖြစ်ကိုတိုးမြင့်တဲ့အနေနဲ့ American ပြည်တော်စုကဒီနှစ်ထဲမှာပဲဖိလစ်ပိုင်စစ်တပ်အခြေစိုက်စခန်းတွေအတွက်အဆောက်အဦတွေတည်ဆောက်မှုနဲ့ဆင့်မြင့်မှုတွေလုပ်သွားဖို့ရှိတယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကချက်သပြင်းနေမှာပြောကြားလိုက်ပါတယ်။2014ခုနှစ်သဘောတူညီချက်ဖြစ်တဲ့ EDC ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးမြင့်တဲ့သဘောတူညီချက်အစိတ်ပိုင်းတစ်ခုဖြစ်နေတာကိုစပြီးလုပ်ဖို့အတွက်ပင်နဂေါ American စစ်ဌာနချုပ်ကခွင့်ပြုခဲ့တာဖြစ်ပြီး EDC ဟာအခုဒီအသက်ဝင်နေသေးတယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီး Delfin Lorenzan ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ EDC သဘောတူညီချက်ထဲမှာဖိလစ်ပိုင်ကစစ်အခြေစိုက်စခန်း5ခုမှာ American တပ်တွေတင်မောတွေနဲ့လင်းလင်းအဆက်ကျချထားမှုကိုတိုးချဲ့ဖို့အတွက်ခွင့်ပြုထားတဲ့ပြင်လူသားချင်းစာနာမှုဆန်ရတဲ့ရေချောင်းလုံခြုံရေးဆိုင်ရာလုပ်ငန်းတွေအတွက်ပစ္စည်းကိရိယာတွေတိုးလောင်ထောက်ခံလည်းရှိနေပါတယ်။ဒီစခန်း5ခုစလုံးမှာ American ဘက်ကကုန်လောင်ရုံတွေစစ်တမ်းရတွေနဲ့လင်းပြေးလမ်းတွေကိုတိစောက်ပေးဖို့ခရီးပေးထားတယ်လို့လော်ရန်ဆန်နာကပြောပါတယ်။ဒါပြင်ဒီလိုခရီးပေးချက်တွေနဲ့စီမံချက်တွေကိုသမ္မတဒူတာတေသိရှိထားကြောင်းနဲ့လက်ရှိအမေရိကန်နဲ့ထားရှိတဲ့သဘောတူညီချက်တွေအားလုံးကိုလေးစားဖို့လည်းသူကကတိပေးခဲ့တယ်လို့ပြောပါတယ်။ဒီသတင်းပတ်ထဲမှာပဲအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆင်ရကော်မတီအကြီးအကဲဖြစ်တဲ့ Republican ထက်လွှတ်တော်အမတ် John McCain ကအမေရိကန်တပ်တွေနဲ့အာရှ Pacific ဒေသမိတ်ဆွေနိုင်ငံတွေအတွက်စီးရံပုံငွေဖြစ်ဒေါ်လာ9ဘီလီယံကျော်ချထားပေးဖို့အတွက်အဆုံးပြုခဲ့တာပါ။